သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သရရှင်များရှင်အရင်တပတ်တွေတုန်းကအစိုးရဖြစ်နေတဲ့ Labour Party အကြောင်းနဲ့အဓိကအတိုက်အခံတစ်ခုဖြစ်တဲ့ Liberal Party အကြောင်းကိုတင်ဆက်ပြီးတဲ့နောက်ဒီတပတ်မှာတော့ National Party of Australia National Party အကြောင်းကိုတင်ဆက်ပြီးမှဖြစ်ပါတယ် National Party ကိုအခုလောလောဆယ် David Littleproud ကဦးဆောင်နေတာဖြစ်ပြီးဒီပါတီဟာ Australia နိုင်ငံကနေဒီသားတွေနဲ့နေဒီသားကလူမှုအတိုင်းဝိုင်းတွေကိုကိုစားပြုတာတာနှစ်ပေါင်း100ကျော်သွားပြီဖြစ်ပါတယ် National Party တခုတည်းအနေနဲ့ Australia နိုင်ငံမှာတခါမှအစိုးရမဖွဲ့နိုင်ပေမဲ့လည်းဒီပါတီဟာ Australia နိုင်ငံရဲ့လွှတ်တော်မှာအရေးပါတဲ့အခမ်းအနားမှာပါဝင်လေးရှိပါတယ် National Party of Australia ကိုအတိုကောက်အနေနဲ့ Nationals ဒါမှမဟုတ် Nets ဆိုပြီးတော့လဲခေါ်ကြပါတယ်ပါတီထဲကလူတွေဟာအုတ်ထုတ်ကြီးတွေဆောင်းလေးရှိတဲ့အတွက်အုတ်ထုတ်ကြီးတွေကိုအဲ့ဒီပါတီနဲ့ဆက်ဆက်မြင်လေးရှိပြီးသူတို့ဟာနေဒီသားကိုပဲပြစ်မှတ်ထားတာဖြစ်ပါတယ် National Party ကဘယ်လိုကနေဘယ်လိုဖြစ်ပေါ်လာသလဲအခုဘာတွေလုပ်နေပါသလဲဆိုတာကြည့်ကြရအောင်ပါ National Party ရဲ့အရင်နာမည်ကတော့ Country Party ဖြစ်ပါတယ်1929တုန်းကအဲ့ဒီပါတီကိုတည်ထောင်တဲ့အခါမှာသူတို့ကနေဒီသားကလူတွေရဲ့အတန်တန်ဖြစ်လာဖို့အတွက်ပါတီထောင်ကြတာဖြစ်ပြီးအဓိကအားဖြင့်စိုက်ပျိုးမွေးမြူရေးသမားတွေကိုကိုးစားပြုကြတာဖြစ်ပါတယ
် The idea was that it was only those people who represented those country communities who would be part of the party
idea ကတော့နေဒီသားကအတိုင်းဝိုင်းကိုကိုးစားပြုတဲ့လူတွေဟာအဲ့ဒီပါတီရဲ့အစိတ်အပိုင်းဖြစ်ရမယ်ဆိုတဲ့သဘောဖြစ်တယ်လို့ National Party ရဲ့ဥက္ကဋ္ဌ K Hull ကပြောပါရယ်ပါတီရဲ့ပြည်မှာထားမှုတွေကအများကြီးအပြောင်းလဲမရှိသေးဘူးလို့လည်းသူမကပြောပါရယ
် The mandate for the party has always been to deliver security and opportunity, prosperity, equity for rural and regional remote Australians and to have their value recognized and respected for the contribution.
ပါတီရဲ့ပြဋ္ဌာန်းချက်ကနေကလူတွေဝေးလံခေါင်းတည်တဲ့အတိုင်းဝိုင်းကလူတွေဟာလည်းတခြားလူတွေနီးတူလုံခြုံရေးတွေရရှိပြီးတော့အခွင့်အရေးတွေဖွံ့ဖြိုးမှုတွေဒန်းတူရရှိဖို့အမြဲတမ်းရည်ရွယ်ချက်ထဲပါရှိပြီးနေကလူတွေရဲ့တန်ဖိုးကိုတည်နာလည်ဖို့နဲ့သူတို့ရဲ့လူမှုအတိုင်းဝိုင်းအတွင်းအကျိုးပြုမှုတွေကိုအတိအမှတ်ပြုပေးရေးတွေပါဝင်ပါတယ်ပါတီရဲ့တံပိုးနဲ့မူတွေဟာ conservative sense လို့ပြောနိုင်တဲ့အကြောင်းမှတ်ချက်ပြုသွားခဲ့ပါတယ်။အဲဒီတော့ National Party ဟာနေဒီသားအတွက်နဲ့နေဒီသားကပြည်သူတွေအတွက်ကိုပဲအာယုံစိုက်ထားရုံသာမကနေဒီသားရဲ့စီးပွားရေးလုပ်ငန်းတွေကိုလည်းအဓိကပြစ်မှတ်ထားပြီးတော့ကိုစားပြုတဲ့ပါတီဖြစ်တယ်လို့လည်း Australian National University ကအကြီးတန်းစာပြပုတ်ကို Dr. Jill Shepherd ကပြောပါရယ်။
They want protection for certain industries. They do not want free trade for the most part. They've had to really been dragged kicking and screaming to free trade agreements or to the removal of tariffs. But also the Nationals don't like trade unions and that's where they fundamentally diverge from the Labor Party.
သူကတချို့လုပ်ငန်းတချို့ကဏ္ဍအတွေ့အကာအကွယ်ပေးမှုကိုလိုချင်ကြပါတယ်။အများအပြားလွတ်လပ်တဲ့ကုန်သွယ်ရေးကိုမလိုလားကြပါဘူး။သူတို့ကလူလတ်စွာကုံသွေးရေးသဘောတူညီချက်တွေကိုသဘောမတူတဲ့အကြောင်းကိုလူသိရှင်ကြားပြောပြီးတော့ဆန့်ကျင်ကြသလို twin ခွန်တွေကိုကောက်ခံမှုပယ်ဖျက်တာကိုလည်းမလူလားကြတဲ့လူတွေဖြစ်ပါတယ်။ဒါအပြင် National Party ဟာကုံသွေးရေးသတ်မှတ်ကကိုလည်းမနှိမ့်ညွတဲ့အတွက်အဲ့ဒီအချက်က Labor Party နဲ့အလန်းဝေးစီတဲ့အဓိကအချက်ထဲပါဝင်ပါတယ်။အဲ့ဒီတော့ National Party ဟာစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေကိုကူညီပံ့ပိုးတဲ့ပါတီဖြစ်တယ်ဆိုပေမဲ့အဓိကအားဖြင့်တော့အဲ့ဒီပါတီဟာစိုက်ပျိုးမွေးမြူရေးလုပ်ငန်းကိုလက်ဝကြီးအုပ်ထားတဲ့လူတွေကိုကူညီပံ့ပိုးတာဖြစ်ပါတယ်။ဆိုလိုတာကအကြီးတန်းစားစိုက်ပျိုးမွေးမြူရေးသမားတွေကိုကူညီပေးတာဖြစ်တယ်လို့ရှင်းပြထားပါတယ်။ မစ်ဟိုက National Party ဟာနေဒေသကလူတွေတာမကလူမှုအတိုင်းဝိုင်းတစ်ခုလုံးဖွံ့ဖြိုးတိုးတက်မှုအတွက်ကိုရည်ရွယ်တယ်လို့ပြောဆိုလိုက်ပါတယ
် In order to be competitive in the global environment you need a strong resilient robust well-resourced rural regional and remote communities so our objective is to ensure that we have the competitive edge in communications transport road infrastructure bridge infrastructure etc okay it's also important that you need to have people that will settle there they will not come unless you have quality education opportunities you have quality access and affordable access to health
ကဘာပဝန်ကျင်မှာသူများတွေနဲ့ရှင်ပြီးရင်ပေါင်တန်းနိုင်ဖို့အတွက်ခိုင်မာမှုကြံ့ခိုင်မှုနဲ့အရင်အမြင့်တောင့်တင်းတဲ့နေဒေသရဲ့လူမှုအတိုင်းအဝန်ရှိဖို့လိုအပ်တယ်မဟုတ်လားအဲ့ဒါတွေမရှိဘဲနဲ့သူများနဲ့ကဘာအလယ်မှာရင်ပေါင်တန်းနိုင်မှုဆိုတာဖြစ်မလာနိုင်ပါဘူးအဲ့ဒီတော့ကျမတို့ရဲ့အဓိကရည်ရွယ်ချက်ကဆက်သွယ်ရေးပိုင်းဖြစ်ပါစေကူတန်းသွားလာရေးတည်ယူပို့ဆောင်ရေးတွေနဲ့လမ်းတရာအဆရှိတဲ့အခြေခံအဆောက်အအုံတွေသူများတွေနဲ့ရှင်နိုင်တဲ့အနေအထားမှာရှိဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါအပြင်နေဒေသတွေမှာလူတွေအမြဲတမ်းနေထိုင်အခြေချတာမျိုးလည်းလိုအပ်ပါတယ်။ကောင်းမွန်တဲ့ပညာရေးအခွင့်အလမ်းတွေမရှိရင်လူတွေကနေဒေသကိုလာချင်ကြမှာမဟုတ်ပါဘူး။ဒါအပြင်အရေးအသွေးကောင်းမွန်တဲ့ကျန်းမာရေးစနစ်လူမှုအတိုင်းဝန်အတွက်ဝန်ဆောင်ပေးမှုတွေအထွေထွေဝန်ဆောင်မှုတွေအပြင်လုံခြုံဘေးကင်းပြီးတော့ခိုင်မာတောင့်တင်းတဲ့လူမှုအတိုင်းအဝန်ရှိဖို့ကလည်းလိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။ National Party ရဲ့တည်ထောင်တရာကျော်ကာလအတွင်းမှာပါတီတစ်ခုအတည်းအနေနဲ့အစိုးရတစ်ခါမှမဖြစ်ဘူးပေမဲ့လည်းအစိုးရရဲ့အစိတ်အပိုင်းတွေမှာအများကြီးပါဝင်ခဲ့ဖူးပါတယ်။ National Party ဟာ1922ခုနှစ်တုန်းက Nationalist Party နဲ့ပထမဆုံးအကြိမ်ညွန့်ပေါင်းဖွဲ့ခဲ့ပေမဲ့လည်းအခုဆိုရင် Nationalist Party မရှိတော့ပါဘူး။1946ခုနှစ်မှာတော့ National Party ဟာ Liberal Party နဲ့ညွန့်ပေါင်းဖွဲ့ရာကနေအခုအချိန်ထိဖြစ်ပါတယ်။ဒါကြောင့် National နဲ့ Liberal ကို The Coalition ညွန့်ပေါင်းပါတီလို့လည်းခေါ်ဝေါ်ကြပါတယ်။ညွန့်ပေါင်းပါတီဖြစ်တဲ့အတွက် National Party နဲ့ Liberal Party အကြားသဘောတူညီမှုတွေရယူကြရပါတယ်။သဘောတူညီချက်အရရွေးကောက်ပွဲအတွင်းမှာအနိုင်ရရှိမှုပိုများတဲ့ပါတီရဲ့ခေါင်းဆောင်ကညွန့်ပေါင်းပါတီရဲ့ခေါင်းဆောင်ရာထူးကိုယူပြီးတော့မဲအနိုင်ရရှိမှုပိုနေတဲ့ပါတီကတော့ဒုတိယခေါင်းဆောင်ရာထူးရယူဖို့သဘောတူကြပါတယ်။ဥပမာဒီရွေးကောက်ပွဲမှာညွန့်ပေါင်းပါတီကမဲအများစုနဲ့အရင်အနိုင်ရသွားတယ်ဆိုရင်တော့ Liberal Party က National Party ထက်အနိုင်ရရှိမှုပိုများမှာဖြစ်လို့ Liberal Party ခေါင်းဆောင်ကဝန်ကြီးချုပ်ဖြစ်လာပြီး National Party ခေါင်းဆောင်ကဒုဝန်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်။ပြီးရင်ပါတီနှစ်ခုအတွင်းကလွှတ်တော်အမတွေကလည်းဝန်ကြီးနေရာတွေကိုရရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ပါတီနှစ်ခုရှင်လိုက်ရင် Liberal Party ကအများကြီးပိုကြီးတဲ့အတွေ့အနိုင်ရရင် Liberal Party ရဲ့ခေါင်းဆောင်ကပဲဝန်ကြီးချုပ်ဖြစ်လေရှိပါတယ်။ National Party ရဲ့စွမ်းဆောင်နိုင်မှုကတော့တခါတလေတိတ်ဆိတ်နေတတ်တယ်လို့ဒေါက်တာ Shepherd ကသုံးသပ်ပါတယ်။
When the Nationals have had the most power in Australian politics, it's been by working closely with a Liberal Prime Minister. The Nationals will never form government in their own right. They're just not big enough. So they work in coalition with the Liberal Party and they help them to form government when, without the Nationals, the Labor Party would form government much more than they do.
Liberal Party ရဲ့ဝန်ကြီးချုပ်နဲ့ပူးပေါင်းလုပ်ကိုင်ခဲ့လို့ Australia နိုင်ငံရဲ့နိုင်ငံရေးမှာ National Party ဟာအာဏာရအများကြီးရှိပါတယ်။ဒါပေမဲ့ National Party တခုတည်းနဲ့အစိုးရဖွဲ့နိုင်တဲ့အနေအထားမှမရှိပါဘူး။အစိုးရဖွဲ့နိုင်ဖို့လုံလောက်တဲ့အင်အားကိုမရှိတာပါ။အဲဒီတော့ Liberal Party နဲ့ညွန့်ပေါင်းဖွဲ့ခြင်းအဖြစ်ရွေးကောက်ပွဲမှာအနိုင်ရရင်အစိုးရဖွဲ့တဲ့အခါမှာပါဝင်ခွင့်ရရှိစေတာဖြစ်ပါတယ်။ Liberal Party နဲ့အတူ National Party ကသာညွန့်ပေါင်းမဖွဲ့ထားဘူးဆိုရင်တော့ရွေးကောက်ပွဲတိုင်းမှာသူတို့ရဲ့ပြိုင်ဘက် Labor Party ကပဲမဲအများစုနဲ့အနိုင်ရပြီးအစိုးရချစ်ခွင့်ပိုရရှိဖို့အလားအလာများပါတယ်။ Liberal Party နဲ့ National Party တို့ဟာညွန့်ပေါင်းဖွဲ့ထားတဲ့ဆိုပေမဲ့ပါတီနှစ်ခုအကြားတအားသိမျှနေကြတာမျိုးတော့မဟုတ်ပါဘူး။အကြောင်းရင်းကတော့ Liberal Party ကလွတ်လပ်တဲ့ကုံသွေးရည်ကိုတအားကျန်နှစ်သက်တဲ့ပါတီဖြစ်ပြီး National Party ကလွတ်လပ်တဲ့ကုန်သွယ်ရေးကိုလုံးဝမလိုလားတဲ့ပါတီဖြစ်နေတဲ့အတွက်လည်းဖြစ်ပါတယ်။အဲ့ဒီမတူညီတဲ့အချက်တွေကပါတီတွေအတွက်အဓိကကျတဲ့အချက်ဖြစ်တဲ့အတွက်သူတို့ပါတီတစ်ခုချင်းစီအတွက်အဓိကကျတဲ့အချက်ဖြစ်တဲ့အတွက်တခါတရံမှာညွန့်ပေါင်းပါတီအတွင်းမှာအခက်အခဲတွေရှိတတ်ပါတယ်။အဲ့ဒီတော့ National Party က Liberal ကနေစိတ်ကြိုက်မလုံနိုင်အောင်ထိမ့်မတာမျိုးတွေရှိပေမဲ့လည်းအများပြည်သူရှေ့မှာတော့တိတ်ပြီးတော့ပေါ်လွင်တာမျိုးမရှိဘူးလို့ရှင်းပြထားပါတယ်။ဒါပေမဲ့ပါတီတစ်ခုကညှို့ပေါင်းဖွဲ့ထားတဲ့အတွက်သူတို့ဟာမတူညီပေမဲ့လည်းမတူညီတဲ့မဲပေးသူတွေကိုကုနီကုဟန်နဲ့ဆွဲဆောင်နိုင်ကြပါတယ်။ Liberal Party ကမြို့ကြီးပြကြီးအရေးတွေကိုမီးမောင်းထိုးလှုပ်ဆောင်ပြီးမြို့ကြီးပြကြီးကမဲပေးသူတွေကိုဆွဲဆောင်နေချိန်မှာ National Party ကတော့နေဒီတာတွေမှာပဲလုံးဝလှုပ်ရှားတာဖြစ်လို့မြို့ပြလူဦးရေကိုရောနေဒီတာကမဲပေးသူတွေကိုပါဆွဲဆောင်နိုင်အောင်ပါတီတစ်ခုကပူးပေါင်းကြတာဖြစ်ပါတယ်။ဒါပေမဲ့တချို့မဲဆန္ဒနယ်မြေတွေမှာတော့ National နဲ့ Liberal အမတ်လောင်းတွေအချင်းချင်းနေရာလှုပ်ကြတာလည်းရှိတယ်လို့ဒေါက်တာရှက်ဘတ်ကပြောပါတယ်။
They do still contest some seats. There's about 5 seats across the country where Liberal Party and National Party candidates run against each other. There's no reason why they should. It's strategically very bad, but they continue to do that mostly because deep down they really don't like each other.
တချို့မဲဆန္ဒနယ်မြေမှာလွတ်တော်နေရာအတွက်ပါတီတစ်ခုကြားပြန်ဆိုင်မှုတွေရှိနေစေဖြစ်ပါတယ်။ Liberal Party ကိုယ်စားလှယ်နဲ့ National Party ကိုယ်စားလှယ်တွေအားပြန်ကြတဲ့မဲဆန္ဒနယ်မြေ၅ခုရှိပါတယ်။အဲ့ဒီလိုအချင်းချင်းပြန်ဆိုင်တဲ့နယ်ဆိုတဲ့ကောင်းမွန်တဲ့အကြောင်းပြချက်တွေမရှိပေမဲ့လည်းအခုအချိန်ထိပြန်ဆိုင်နေကြတော့မှာပဲ။မဟာဗျူဟာရှူတောင်းကကြည့်ရင်တော့အဲ့ဒီလိုလှုပ်ဆောင်မှုကလုံးဝမကောင်းပါဘူး။ဒါပေမဲ့ဆက်ပြန်ဆိုင်ကြတော့မှာပဲ။အကြောင်းရင်းကတော့တကယ်တူးနဲ့တူးမကြိုက်လှပေမဲ့လည်းမတက်တာလို့ညှို့ပေါင်းဖွဲ့ကြရတာမျိုးဖြစ်ပါတယ်။အဲ့ဒီတော့တချို့မဲဆန္ဒနယ်မှာညှို့ပေါင်းဖွဲ့ထားတဲ့ပါတီတစ်ခုအကြားအချင်းချင်းပြန်ဆိုင်တာမျိုးလုပ်ကြပါတယ်။ဒါပေမဲ့အများအပြားနှူးနှစ်ဖက်အကြားသဘောတူညီမှုရရှိကြတဲ့အတွက်ဆက်လက်ပြီးတော့လက်တွဲနိုင်တဲ့အနေအထားမှာရှိတယ်လို့ပြောဆိုသွားခဲ့ပါတယ်။အခုလောလောဆယ် National Party ရဲ့ခေါင်းဆောင်က David Littleproud ဖြစ်ပြီးညွန့်ပေါင်းပါတီမှာဒုတိယခေါင်းဆောင်ဖြစ်ပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲမှာညွန့်ပေါင်းပါတီကသာအနိုင်ရရင်သူကဒုဝန်ကြီးချုပ်ဖြစ်လာပြီးLiberal Party ခေါင်းဆောင်ပီတာဒတ်တန်ကဝန်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်။ပါတီရဲ့အထင်ကြီးခေါင်းဆောင်တွေထဲမှာ Barnaby Joyce ပါဝင်ပြီးသူဟာအခုအချိန်ထိလွတ်တော်အမတ်တဦးဖြစ်သလို National Party ခေါင်းဆောင်နှစ်ကြိမ်ဖြစ်ခဲ့ဖူးသူလည်းဖြစ်ပါတယ်။ Queensland ပြည်နယ်မှာ National က Liberal Party နဲ့ပူးပေါင်းထားတဲ့အတွက် Liberal National Party LNP လို့ခေါ်ကြပြီး Northern Territory ဒေသမှာတော့Country Liberal Party လို့ခေါ်ဝေါ်ကြပါတယ်။ဒီရွေးကောက်ပွဲမှာ National Party က Australia နယ်ဒေသဖွံ့ဖြိုးတိုးတက်ရေး policy တွေကိုချမှတ်နိုင်ဖို့လှုံ့ဆော်နေပြီးအဲ့ဒီအထက်မှာတဘာဝတံငွေပြန့်ဖျူးမှုတွေတိုးတက်အောင်လှုံ့ဆော်ပြီးတော့စွန့်အင်တွဲကုန်ကျစရိတ် short policy ဖို့ policy တွေနယ်ဒေသမှာနေအိမ်တွေတိုးချဲ့တည်ဆောက်မဲ့ policy တွေပြည်ပကိုတိုးတွေအကောင့်အရှင်လိုက်တင်ပို့ရောင်းချမှုပိတ်ပင်တာကိုပြန်လည်တင်ပို့ခွင့်ရအောင်လှုံ့ဆော်မဲ့ policy တွေအပြင်စူပါမတ်ကတ်ကြီးတွေအနေနဲ့စိုက်ပျိုးမွေးမြူရေးသမားတွေအပေါ်ထားတဲ့ဆက်ဆံရေးတိုးတက်စေမဲ့ policy တို့ပါဝင်ပါတယ်။ National Party ဟာပါတီစတင်တည်ထောင်ခဲ့စဉ်ကရည်ရွယ်ချက်နဲ့အခုအချိန်ထိအဲ့ဒီမူအတိုင်းလုပ်ကိုင်နေပါသလားလို့မေးတဲ့အခါမှာအဲ့ဒီလမ်းကြောင်းအတိုင်းဆက်ရှိနေသေးတယ်လို့မြင်တဲ့အကြောင်းဒေါက်တာရှက်ဘတ်ကသုံးသပ်ထားပါတယ်။
The Nationals have stayed really true to their original idea of what they wanted their party to be. Now, there'd be people in the Nationals who disagree with me vigorously on that. But in terms of just having a clear sense of purpose, these are the industries that we represent. They have not changed a bit.
National Party ha thru ye moola party lan sin paw ma be atok ko shi ni se phit par de. National Party de ga tacho lu ri ga ai lo pyo su che ko low wa tabaw ma tu nai na myo ri shi ma ba.ဒါပေမဲ့ပါတီရဲ့ရည်ရချက်နဲ့ပါတီရဲ့ကိုစားပြုမှုတွေကတစ်ဆက်ကိုမှပြောင်းလဲခြင်းမရှိဘူးလို့ပြောဆိုထားတဲ့အကြောင်းရေးထားတဲ့ Rania Yalup ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည 10:00 နာရီမှနားဆင်နိုင်ပါတယ် နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ